က်ရေးရကလေးကမြမပြည်မှာအစိုးရအကြောင်းနဲ့ပုဂ္ဂလိကလွတ်ပညာသင်ကျောင်းဆိုပြီးကျောင်းတစ်မျိုးရှိခဲ့ပါတယ်။1962နှစ်စစ်အစိုးရအာဏာသိမ်းချိန်ကစပြီးဆိုရှယ်လစ်စနစ်ညီကုန်းချုပ်တဲ့1988အထိပုဂ္ဂလိကကျောင်းတွေကိုပိတ်ပစ်တဲ့အတွက်အစိုးရအကြောင်းပဲကြံပါတယ်။ဒါပေမဲ့အစိုးရအကြောင်းကိုအားမရသူတွေဟာအလွတ်ပညာရေးကိုအားကိုးကြပါတယ်။ဘာသာရပ်အလိုက်ကျူးရှင်ပေးတာကို1964အလွတ်ပညာသင်ဥပဒေကခွင့်ပြုတာမို့လူပညာရှင်ကျောင်းတွေမဆလာဆိုရှယ်လစ်ခေတ်မှာလည်းရှိခဲ့ပါတယ်1988နောက်ပိုင်းဈေးကွက်စနစ်ကျင့်သုံးတဲ့အခါပုဂ္ဂလိကကျောင်းတွေပြန်လည်ခေတ်ဆလာပါတယ်အင်္ဂလိပ်စာကွန်ပျူတာစည်ရင်းဂိုင်ပညာနဲ့အခြားစီးပွားရေးပညာကိုစီးပူးခြင်းသူဟာပုဂ္ဂလိကကျောင်းကိုအားကိုးကြပါတယ်နိုင်ငံခြားမှာပညာဆက်သင်လို့သူတွေအတွက်ပြင်ဆင်ပေးတဲ့ကျောင်းတွေလည်းပေါ်လာပါတယ်ငွေကြေးတက်နိုင်သူဟာနာမည်ကြီးအလွတ်ပညာသင်ကျောင်းတွေကိုရွေးကြတာများပါတယ်ရန်ကုန်မှာပုဂ္ဂလိကအလွတ်ပညာသင်ကျောင်း200ကျော်ရှိပေမယ့်အများစုဟာကလေးတွေအတွက်ဖွင့်ထားတာဖြစ်ပါတယ်။နာမည်ကြီးနိုင်ငံခြားတက္ကသိုလ်နဲ့ဆက်ထားတဲ့ကျောင်းလည်းရှိပါတယ်
။ကိုပိုင်ကျောင်းမှတ်ပုံတင်ဥပဒေကို2011ခုနှစ်ဒီဇင်ဘာလမှာအစိုးရအတွက်ကပြဋ္ဌာန်းခဲ့ပါတယ်။ပုဂ္ဂလိကကျောင်း100ကျော်နဲ့ဆရာဆရာမ900ကျော်မှတ်ပုံတင်လျှောက်ထားတဲ့ကျောင်းသိရပါတယ်။အခုလောလောဆယ်မှာတော့အခြေခံပညာရေးဦးစီးဌာန3ခုအောက်မှာကိုပိုင်ကျောင်း90ကျော်ကိုဖွင့်ခွင့်ပေးဖို့ပညာရေးဝန်ကြီးဌာနကစီစဉ်နေကြောင်းသိရှိရပါတယ်။အခြေခံပညာရေးအလဲတန်းကနေအထက်တန်းအထိသင်ကြားပို့ချခွင့်နဲ့စာမေးပွဲစစ်ဆေးခွင့်ရမယ့်ကျောင်းတွေဖြစ်ပါတယ်။နိုင်ငံခြားအကူအညီယူပြီးတည်ထောင်တဲ့ကျောင်းနဲ့သာသနာပြုကျောင်းဟာမှတ်ပုံတင်ခွင့်မရှိဘဲမြန်မာနိုင်ငံသားတည်ထောင်တဲ့ကျောင်းဖြစ်ရမယ်လို့ကိုပိုင်ကျောင်းမှတ်ပုံတင်ဥပဒေအခန်း3မှာဆိုပါတယ်။ဒါပေမဲ့ဥပဒေမပြထမ်းမိကလေးကကိုပိုင်ကျောင်းအလုံးနိုင်ငံသားပိုင်ဖြစ်ရပ်တည်ကြပါတယ
်နိုင်ငံသားအမိခံနဲ့နိုင်ငံသားပိုင်ကျောင်းနဲ့ဒေသခံနဲ့နိုင်ငံသားရောပြည်တည်ထောင်ထားတဲ့ကျောင်းတွေလည်းရှိပါတယ်တချို့ကလည်းအမေရိကန်နဲ့ဗြိတိန်ကပင်ရုံးညွန်းတဲ့အတိုင်းပင်ပေးနိုင်တယ်လို့ဆိုပါတယ်နာမည်ကြီးနိုင်ငံသားကျောင်းနဲ့ဆက်ထားတဲ့ကျောင်းရှိတယ်လို့နိုင်ငံသားနဲ့ဆက်ထားတဲ့ဆိုပြီးလူခေါ်တဲ့ကျောင်းတွေလည်းရှိပါတယ်အများစုဟာရန်ကုန်မန္တလေးနဲ့ပြည်ဦးလွင်မှာရှိကြပါတယ်။တကယ်တော့ကိုပိုင်ကျောင်းဟာလူမဲစုအတွက်သာဖြစ်လို့ထောင်ချီးနေတဲ့အစိုးရကျောင်းတွေကိုအစားထိုးနိုင်တဲ့အခြေအနေမရှိပါဘူး။အစိုးရကျောင်းဟာလူတိုင်းအတွက်ဖြစ်ပေမဲ့စာဝင်နေရေးအခက်အခဲကြောင့်အစိုးရကျောင်းကိုတောင်စိုးအောင်မတက်နိုင်သူတွေများလာပါသေး။သူငယ်တန်းကလေး100မှာ30ရွေးစေတန်းအထိဆက်လက်သင်ကြားနိုင်ကြောင်းသိရပါသေး။ကျောင်းမရှိလို့စာမသင်နိုင်သူနဲ့ဆရာမရှိလို့သာမတည်နိုင်လို့လည်းရှိပါတယ
်တိုင်းပြည်စီးပွားရေးချွတ်ချုံကြတဲ့အတွက်နိုင်ငံတော်ပညာရေးစနစ်ရိုးရင်းပျက်စီးလာရတာဖြစ်ပါတယ်မြို့ကြီးပြည်ကြီးအထူးသဖြင့်ရန်ကုန်လိုနေရာမျိုးမှာအစိုးရအကြောင်းကိုဂရုမစိုက်တော့ဘဲပုဂ္ဂလိကအလွတ်ပညာသင်ကျောင်းတွေကိုအားကိုးလာကြပါတယ်အစိုးရအကြောင်းတက်သူတွေဟာကျောင်းပညာရေးကိုအားဖြည့်တဲ့အနေနဲ့ဆရာဆရာမတွေစီမှာကျူရှင်ယူကြရပါတယ်ဆရာဆရာမကလည်းစာဝင်နေရေးပြည်လဲအောင်ကျူရှင်ပေးပြီးငွေပိုရှာကြရပါတယ်။နိုင်ငံသားမှာပညာသင်နိုင်အောင်ပြင်ဆင်ပေးတဲ့ကိုပိုင်ကျောင်းနဲ့အစိုးရကျောင်းဟာရည်ရွယ်ချက်ချင်းကွဲပြားခြားနားလာပါတယ်။ကိုပိုင်ကျောင်းဟာကြီးရည်တဲ့လူနည်းစုအတွက်သာဖြစ်ပြီးအစိုးရကျောင်းကတော့နိုင်ငံသားတိုင်းအတွက်ဖြစ်ပါတယ်။အစိုးရကျောင်းအဆင့်တန်းမြေအောင်လုပ်ဖို့အစိုးရမှာတာဝန်ရှိပါတယ
်။အထက်တန်းပညာရေးမှာတော့အစိုးရကျောင်းပဲရှိပါတယ်။ဗိုလ်ချုပ်နေဝင်ဦးဆောင်ပြီး1962မှာစစ်အာဏာသိမ်းတဲ့နောက်ပိုင်းတက္ကသိုလ်ပညာရေးစနစ်တဖြည်းဖြည်းအဆင့်အတန်းကျဆင်းလာပါတယ်။တက္ကသိုလ်မှာမြန်မာဘာသာနဲ့ပင်ကြားဖို့ဆုံးဖြတ်လိုက်ပြီးပဲမြန်မာလူရေးတဲ့စာအုပ်စာတမ်းမလုံလောက်တဲ့ပြဿနာကြောင့်ပညာရေးအဆင့်အတန်းနှိမ့်ချလာရတယ်လို့မြင်ကြပါတယ်။ရန်ကုန်တက္ကသိုလ်ကပေးတဲ့ဘွဲ့ကနိုင်ငံခြားကအသိအမှတ်ပြုတဲ့အဆင့်အလာလေးပျောက်ကွယ်သွားပါတယ်။မြန်မာပြည်မှာရတဲ့စီးတက္ကသိုလ်ဘွဲ့ကဗြိတိန်နိုင်ငံမှာအသိအမှတ်မပြုတော့တာဟာတင်ရှားတဲ့သာသနာတစ်ခုဖြစ်ပါတယ်။ဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာနိုင်ငံခြားအစိုးရတွေကမြန်မာကျောင်းသားကိုပညာသင်စုချင်းမြင့်တဲ့အစီအစဉ်တွေပေါ်လာတာတွေ့ရပါတယ်။ဒါကလည်းပညာထူးချွန်သူလူတစုအတွက်သာဖြစ်ပါတယ်။အများနဲ့ဆိုင်တဲ့အစိုးရကျောင်းစနစ်အဆင့်မီအောင်လုပ်ဖို့အတွက်အစိုးရအနေနဲ့ငွေရင်းအများအပြားစိုက်ထုတ်ပြီးနိုင်ငံခြားအကူအညီလက်ခံဖို့လိုအပ်ပါတယ်။ဒါလို့မလုပ်နိုင်ရင်အဆင့်မီတဲ့အစိုးရကျောင်းရှားပါပြီးပုဂ္ဂလိကကိုယ်ပိုင်ကျောင်းကိုမိခိုသူတွေတိုးပွားလာဖို့ရှိပါတယ်။ပါလီမန်ခေတ်ကလည်းနာမည်ကြီးတဲ့ကျောင်းတွေဟာပုဂ္ဂလိကနဲ့သာသနာပြုကျောင်းသာဖြစ်ပါလေခင်ဗျာ။